ပြားဒီနယ်ဒီမိုဆွေနယ်ရှမ်းပြည်နယ်အဆက်ကမိုးပြင်းမြို့မှာဒေသခံကာကွယ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်တာတွေရှိပါတယ်။မိုးပြင်းမြို့ပြစ်ခတ်မှုမှာအသက်တအူးထိခိုက်ဒဏ်ရာရတယ်လို့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးဗီဒီယိုသတင်းတော့နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားစစ်ရေးသင်းမှနေတဲ့ဒီမော့ဆူမြို့နဲ့မိုးပြင်းမြို့မှာဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။ဒီကနေ့ဖြစ်ပွားတဲ့ဒီမော့ဆူမြို့ကတိုက်ပွဲမှာတော့စစ်ကောင်စီတပ်ဘက်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့ကရင်နီမျိုးရကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါရယ
်။ဒီမော့ဆူတဲတောင်ကမှလည်းဒီမော့ဆူပြည်ကြီးကချိန်နဲ့တပ်ကောနေနေဖြစ်ပွားခဲ့လို့ပြထားတာပါ။ဒီမော့ဆူကတော့မနေ့ဆောင်းနိုင်ရမှာမင်းပြောမချင်မမရနေဒီလေကောကနေရောကျွန်တော်တောင်းခံရကွက်ကိုရေချက်ရှိပြခတ်တာလို့ရှိရပါနော်ရောင်းနေဒီနေ့ချိန်ရီပြခတ်မှုရှိရအဲ့ဒါကကျွန်တော်ဆက်မနိုင်တော့ဒီပြခတ်မှုရှိခဲ့တယ်ဗော
နှစ်ဖက်ပြခတ်မှုတွင်စိတ်ကောင်စီတပ်ဘက်ကလွိုင်ကော်မြို့ကနေလက်နက်ကြီးနဲ့ပြခတ်နေတယ်လို့ဒီမော့ဆူရဲစခန်းကနေပြီးတော့နေအိမ်တွေကိုလက်နက်ကြီးနဲ့ပြခတ်နေတယ်လို့ဆိုပါတယ်တနင်္လာနေ့ညနေပိုင်းကဒီမော့ဆူမြို့ထဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလက်နက်ကြီးတွေဖြင့်လေကြောင်းအကူသုံးတိုက်ခတ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့ KNDF ဘက်ကပြောပါတယ်အလားတူရှမ်းပြည်နယ်မိုးပြဲမြို့မှာလည်းဒီကနေ့မှာပြစ်ခတ်တိုက်ခတ်မှုတွေရှိနေတယ်လို့စစ်ဆောင်နေရသူမိုးပြဲမြို့ခံတူကပြောပါတယ်
ကနနာရီနောက်ပိုင်းမှာတွေ့ပြနေတယ်ဒီကအဖွဲ့လည်းပြန်ပြည်လို့တော့တခုပြည်နေတော့ကျွန်တော်ဟိုစီစီဆောင်ဖွဲ့ဆိုတော့တောင်းမှာတော့အတန်ကြားရတယ
်စစ်ကောင်စီတပ်နဲ့မိုးပြဲကာကွယ်ရေး PDF ဖွဲ့တို့အပြန်အလှန်ပြစ်ခတ်မှုမှာဒေသခံပြည်သူတို့ထိမှန်တန်ရာရရှိထားတယ်လို့ကရင်မျိုးရကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
မိုးပြင်းထမှာကျွန်တော်စမနိုင်ကျလာတာကျန်းစစ်ကောင်စီကလာရောက်ပြစ်ခတ်တယ်ပေါ့နော်ဆန်ကျဲစီလာတဲ့ပြည်သူတရားကိုတမန်မှန်တယ်ပေါ့နောက်ထပ်ကံရပြန်လည်ပြစ်ခတ်တယ်ဘာလို့မိုးပြေပြီဒီကနေရောပြန်လည်ခုခံနေနေတာတချို့ရရှိတယ်ဘာလို့
ပြီးခဲ့တဲ့မေလ23ရက်နေ့တုန်းကရှမ်းပြည်နယ်ဖေကုံမြို့နယ်မိုးပြေမြို့မှာဒေသခံကာကွယ်ရေးဖွဲ့ကလည်းမိုးပြေရဲစခန်းကိုပြစ်ခတ်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးရဲတပ်ဖွဲ့ဝင်အများပြားကြာဆုံးခဲ့တယ်လို့လေးဦးဖမ်းဆီးနိုင်ခဲ့ပါတယ်နောက်ပိုင်းမှာစစ်တပ်ဘက်ကတိုင်အားဖြစ်တင်လာပြီးအကြမ်းဖက်တုတ်ပြန်လာတာကြောင့်ဖေကုံနဲ့မိုးပြေမြို့ဒေသခံတွေတောင်းလိုက်ချီစစ်ဘေးလွတ်ရာသိမ်းရှောင်နေရပါတယ်တော်သေးရာကြီးစစ်ချောင်းစကန်းရောက်မိုးပြဲစစ်ချောင်းတို့ကတော့တောင်းနဲ့ရှိတဲ့ဖဲကိုမိုးပြဲမြို့ကစစ်ချောင်းတွေမိုးတွင်းမှာခက်ခဲရှိနေတယ်လို့ခုလူပြောပါတယ
်မိုးရွာဆိုတော့ကျွန်တော်တော့မိုးပါအောင်ပါပဲဒီကစစ်တေကြီးအောင်ပါပဲကျွန်တော်တို့ကဒီကမြေတမီနဲ့ကလေးငယ်တွေကဟိုဥစားပြင်းမှမြေလျာတော့ကျွန်တော်ရောက်ကြတယ်သွားနိုင်လာနိုင်တဲ့လူကတော့အများပိုင်းတော့ပြေးတော့ကြောက်ရတယ်ကွာဖဲကိုမြို့မိုးပြဲမြို့ကြီးရွာတွေကလုံးကျွန်တော်တို့ဒီရှစ်ဖက်အုပ်စုဆိုရင်တော့အများဆုံးတော့ရာရှိရာ၉ရာဆိုတော့လူကတော့၅ရာ၆ရာလောက်ရှိတယ်အနောက်ကရင်ဖဲပေါ့နော်အဲ့မှာတော့အများဆုံးတော့ရှိလိမ့်မယ
်ဒီမော့ဆူမြို့နဲ့မိုးပြဲမြို့ပဲပြေခတ်တိုက်ခတ်မှုဖြစ်ပွားနေတာနဲ့ပတ်သက်လို့သိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးကရပြည်နယ်ထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားမေလ23ရက်နေ့ကတည်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်လွိုင်ကော်မြို့နယ်ဒီမော့ဆူမြို့နယ်ဖရူဆူမြို့နယ်နဲ့ရှမ်းကရပြည်နယ်ဆက်မိုးပြဲမြို့ကဒေသခံ 9,000 လောက်အိုးအိမ်စွန့်ခွာပြီးဘေးကင်းရာကိုစစ်ဘေးသိမ်းရှောင်နေကြရပါတယ်။လက်ရှိကရပြည်နယ်တွင်စစ်တပ်ကနေအင်အားထပ်မံဖြည့်သိမ်းလာနေတာကြောင့်တိုက်ပွဲထပ်မံဖြစ်ပွားလာနိုင်အောင်မယ်လို့လည်းကာကွယ်ရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။